ကျင်တော်ဝဲမဲပါအာဆီယံရှေ့တောင်အာရှနိုင်ငံများအသင်းအနေနဲ့မြန်မာနိုင်ငံဆရာရေးပေါ်ထိပ်သီးအစည်းအဝေးမတိုင်ခင်မြန်မာပြည်သူတွေဆန္ဒကိုကိုစားပြုပြီးမကြာခင်ကဖွဲ့လိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရဖွဲ့ NUG နဲ့တိုင်ပင်ဆွေးနွေးဖို့လိုတယ်လို့ဒီအစိုးရအဖွဲ့ဝင်တို့ကတိုက်တွန်းလိုက်ပါတယ်အာဆီယံရေးပေါ်ထိပ်သီးအစည်းအဝေးကျင်းပမယ့်အချိန်မှာပဲကုလသမဂ္ဂတွေ့မှုချုပ်ရဲ့မြန်မာနိုင်ငံဆရာအထူးကိုယ်စားလှယ်ဟာလဲဒေတာတွင်ရောက်ရှိနေခြင်းဖြစ်တာကြောင့်အာဆီယံအနေနဲ့မြမရေးမှာထိရောက်အောင်ဆောင်ရွက်နိုင်တဲ့အခွင့်အလမ်းတွေရှိနေတယ်လို့လည်းအမျိုးသားညီညွတ်ရေးဆွေးနွေးဖွဲ့မှာဒုနိုင်ငံခြားရေးဝန်ကြီးတာဝန်ယူထားတဲ့ဦးမိုးစောဦးကပြောပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌရုံးအဖွဲ့မှဖြစ်နေရောငြိမ်းချမ်းရေးကော်မရှင်အကြံပေးအဖြစ်နဲ့ပါတာဝန်ယူခဲ့ဘူးတဲ့ဦးမိုးစောဦးကိုမေးထားပါတယ်။ဟုတ်ကဲ့ဦးမိုးစောခင်ဗျာခုအာဆီယံဆမ်မစ်ထိပ်သီးအစည်းအဝေးရဲ့ထူးခြားမှုကိုစရှင်းပြပေးပါလား
။နိုင်ငံတကာနဲ့အာဆီယံကိုဒီပေါ်မှာပြည်ကစားနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းတဲ့နေရာမှာအရေးကြီးတဲ့အဖွဲ့အစည်းတစ်ခုပေါ့လေ။ဘာဖြစ်လို့လဲဆိုတော့ဒီဒေတာတွင် regional အဖွဲ့အစည်းတစ်ခုဖြစ်တဲ့ကြောင်ဒီအဖွဲ့အစည်းအနေနဲ့ချင်းကတ်တာပို့ပြီးတော့အကျိုးရှိမှထိရောက်မယ်။ဒီပြဿနာကိုပြေလည်အောင်ပေါ့နော်။ဂျာဝင်စစ်ဆက်ညှိနှိုင်းပေးနိုင်မယ်လို့ဒါနိုင်ငံတကာလည်းယူဆထားတယ်ပေါ့နော်။အဲ့တော့ပြီးခဲ့တဲ့ဒီကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုပဲကြည့်ကြည့်ဒီနိုင်ငံကြီးတွေကလည်းဒါဆိုလို့သဘောထားကိုပဲကြည့်ကြည့်ဒီအာဆီယံကနေပြီးတော့မတစုံတရာပေါ့ဒီပမာပြည်ချင်းနဲ့ပတ်သက်ပြီးတော့တိုးတက်အောင်လုပ်ပေးနိုင်မယ်လို့သူတို့မျှော်လင့်ထားတာရှိတယ်ပေါ့နော
်ဟုတ်ကဲ့အဲ့ဒီတော့ဘာကြောင့်အာဆီယံကအခုလိုဒီထူးထူးခြားခြားထိပ်သီးအဆင့်ထိခေါ်ရတယ်ထင်လား
ဒီပမာပြည်လောလောဆယ်ဆိုလို့ရှိရင်အမှန်တော့သူတို့အတိမတ်ဒီ6ကောင်စီကိုပေါ့လေအတိမတ်ပြူထားတာတော့မရှိသေးဘူးဒါပေမဲ့တစ်ချိန်တည်းမှာလည်းပမာပြည်ရဲ့ပြဿနာကိုဖြေရှင်းဖို့အတွက်ကိုအာဆီယံအနေနဲ့ကတော့ဒီ6ကောင်စီနဲ့ engage တော့လုပ်ရမယ်လို့သူတို့ယူဆထားပုံရတယ
်ဟုတ်ကဲ့ဒီထိပ်သီးအစည်းအဝေးမှာပဲနောက်ရောဘလို့ဒီထူးခြားထိရောက်နိုင်မှုရှိတာတွေ့တာပါလဲ
ဟိုထရီတင်းမှုရဲ့ဟိုအထူးတန်နမှာပေါ့လေ Miss Christine Sharanabak နာကလည်းဒီ ASEAN နိုင်ငံခေါင်းဆောင်တွေနဲ့တွေ့နေတယ်ပေါ့လေဒီ24ရက်နေ့မှာလုပ်မဲ့ပွဲရောက်တယ်သူလည်းတက်မယ်လို့ထင်တယ်အဲ့တော့ဒါကတော့တကူသမဂ္ဂနဲ့ ASEAN နဲ့ပူးပေါင်းပြီးတော့ကြိုးစားတယ်လို့ပဲကျွန်တော်ထင်ပါတယ
်ဟုတ်ကဲ့တစ်ချိန်တည်းမှာဒီထိပ်သီးဆွေးနွေးပွဲအတွက်စိုးရိမ်မှုရောရှိနေသေးလား
ဒီစစ်ကောင်စီကိုအတိအမှတ်ပြုတ်တလို့မျိုးပုံစံမျိုးမဖြစ်ဖို့တော့တိတ်အရေးကြီးတယ်လို့ထင်တယ်အဲ့တော့ဒါတော့တော်တော်လေးတတိကြီးကြီးထားပြီးလို့ပို့လို့မယ်သူတို့ကဘယ်တော့ပဲစူးစမ်းအခုဆိုရင်ကျွန်တော်တို့ကြားနေတာကတော့ဒီ humanitarian aid ပေါ့နော်ဒီလူသားချင်းစာနာတွေအထောက်အကူတွေပေးမဲ့ကိစ္စဒါမဲ့လုံးတစ်ခုအနေနဲ့ထားပြီးတော့ဒီစစ်ကောင်စီကောင်းဆောင်နေနဲ့ပေးယူလို့ဖို့စူးစမ်းနေတယ်ဒါပေမဲ့ကျွန်တော်ထင်တာကတော့အဲ့ဒါတိတ်ပြီးတော့အလုံးမဖြစ်နိုင်ဟိုသူတို့ကတော့ဒါပေမဲ့ဒီရဲ့အရေးကိစ္စကိုပြေလည်စေချင်တဲ့စေတနာရှိတာကိုတော့နားလည်ပေးမဲ့လို့လည်းဟိုလုံနီးကန်နီးမှားသွားတယ်ဆိုလို့ရှိရင်တကယ်တမ်းနစ်နာမှာတော့ပမာပြပြည်သူလူထုပဲဖြစ်တယ်
ဟုတ်ကဲ့အဲ့ဒီတော့ထိရောက်အောင်ဘလူအာဆီယံကိုကြံပေးကြတယ
်အာဆီယံနေနဲ့ပမာပြကိစ္စနဲ့ပတ်သက်ပြီးတော့စဉ်းစားမယ်လုပ်မယ်ကြိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီ NUG အစိုးရဆိုတာ legitimacy အပြည့်ရှိတယ်နော်ပြည်သူလူထုကလည်းထောက်ခံထားတယ်အစိုးရအဖွဲ့ခုဖြစ်တယ်အဲ့တော့ဒီအစိုးရနဲ့မတိုင်ပင်မဲနဲ့မညှိနှိုင်းမဲနဲ့လုပ်တဲ့အလုပ်တွေကလည်းအောင်မြင်မှာမဟုတ်ဘူးလို့ကျွန်တော်တော့ပြောချင်တယ်
ဟုတ်ကဲ့အခုလောလောဆယ်မှာရောဒီအာဆီယံအဖွဲ့အနေနဲ့ပေါ့နော်စပြီးတော့ဒီဆက်သွယ်မှုတွေလုပ်လာတာလေးတွေ့ရလား
အခုလောလောဆယ်ကတော့ကျွန်တော်တို့ကြားနေတဲ့တင်းတင်းတွေဟိုတင်းတွေပဲကြားနေတာပေါ့နော်ကျွန်တော်တို့တိတိဆန်ဆန်ပြောဆိုဆက်သွယ်ပြီးတော့ဟိုတရားဝင်အတိအပြေးကြောင်းကြတာလို့ပါလို့တော့ဘာမှမရှိသေးပါဘ
ူးဟုတ်ကဲ့အဲ့ဒီအတွက်ကကိုယ့်ဘက်ကတောင်းဆိုထားတာကောရှိထားလား
ကျွန်တော်တို့နေတဲ့ဒီကိစ္စကိုဆွေးနွေးနေပါတယ်ဆွေးနွေးပြီးတဲ့ခါကျရင်ဟိုအပြန်ဆုံးပေါ့ကျွန်တော်ဘယ်လိုသဘောထားထုတ်ပြရမလဲဟိုဘာတွေလုပ်မလဲဆိုတော့လုပ်ငန်းစီစဉ်နေအခုဟိုအများဆုံးဆွေးနွေးဖို့ရှိပါတယ်ကျွန်တော်လုပ်ဆက်ရှိတဲ့အလုပ်တွေကိုတစ်ချိန်ချင်းလုပ်ငန်းဆောင်ရွက်တော့မှာဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒီလိုဆွေးနွေးတဲ့အခါကျရင်အရှိတောင်အရှာဘာသာရပ်ကိုကျွမ်းကျင်သူတူအနေနဲ့ပေါ့နော်အာဆီယံကိုဒီထိရောက်အောင်လုပ်ရေးပြောနိုင်ဖို့ဘယ်လိုမျိုးဒီဝေမှာရှင်းပြကြတ
ာဒီ ASEAN Charter ထဲမှာရှိတဲ့ principles ကိုထိခတ်တယ်မယ်ဆိုလို့ရှိရင်ဒါ summit ခေါ်ရမယ်လို့ပြောတယ်။အဒီကန်တတိမအတိုင်းရေးထားတာရှိတယ်။အဲ့တော့နောက်တစ်ခုကပါလဲဆိုတော့ကျွန်တော်ဆုံးဖြတ်ချက်ချတဲ့ကိစ္စနဲ့ပတ်သက်လို့ပေါ့နော်။တို့က consensus ကိုခြေခံပြီးတော့ဒီအများသဘောတူညီမှုကိုခြေခံပြီးတော့ဒါတို့ဆုံးဖြတ်ချက်တွေကိုချတာပေါ့နော်။အဲ့နောက်တစ်ခုကတို့ရဲ့အဓိကအရေးကြီးတဲ့ ASEAN ရဲ့ principles ကတနိုင်ငံပြည်တွင်းရေးကိုတနိုင်ငံတွေပြီးတော့မှဝင်ရောက်ဆွတ်ဖက်ခြင်းမပြုပါဘူးဆိုတဲ့ကိစ္စရှိတယ်။ဆိုတော့chain တဲ့မှာပဲ ASEAN Charter ထဲမှာပါတဲ့ deep principles တွေကို ASEAN ဖွဲ့ဝင်နိုင်ငံတွေကလိုက်နာရမယ်ဆိုရက်သဘောကိုလည်းပြဋ္ဌာန်းထားတာရှိတယ်ပေါ့လေအဲ့တော့ဒီ article 20မှာပဲထပ်ဖော်ပြထားတာပါလဲဆိုတော့တကယ်လို့ဆုံးဖြတ်ချက်ချတဲ့နေရာမှာ consensus မရဘူးဆိုလို့ရှိရင်တော့အဲ့ဆုံးဖြတ်ချက်ကိုဒီ consensus မဟုတ်ဘဲနဲ့ပေါ့နော်ဘယ်လိုဆုံးဖြတ်ရမလဲဆိုတော့ဒါစဉ်းစားလုပ်ကင်လို့ရတယ်ဆိုပြီးတော့ဒါ article 20ရဲ့ဒီ appite ကကြီးမှာပါတာရှိတယ်အဲ့တော့အဲ့ဒါကိုလည်းအသုံးချလို့ရနိုင်တယ်အဲ့တော့အဲ့ဒီလိုအသုံးချတဲ့နေရာမှာဒီ ပမပီကနေစစ်ကောင်စီရဲ့ကိုယ်စားလှယ်ဒီမပါဘဲနဲ့ဒေတာဆုံးဖြတ်လို့ရတယ်လို့ကျွန်တော်တော့နားတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးမိုးစောခင်ဗျာကျွန်တော်ဝင်းမမ